COVID ကာယောဂါကြီးကြောင့်စီးပွားရေးအသုံးစီအနည်းဆုံးဖြစ်အောင်ရှင်ပြန်လာမဲ့အန္တရာယ်ကြောင့်အာရှကအထည်ချုပ်လုပ်သမားတန်ပေါင်းများစွာဝင်ငွေပိုနှိမ့်ချပြီးအမျိုးသမီးတွေပိုဒုက္ခရောက်တော့မယ်လို့နိုင်ငံတကာလုပ်သမားအဖွဲ့ကထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာလုပ်သမားအဖွဲ့ ILO က COVID-19 ကမ္ဘာကာယောဂါကြီးကြောင့်အလုပ်ချိန်လျှော့ခံဒါမှမဟုတ်အလုပ်ဖြုတ်ခံရပြီးဖြစ်တဲ့အလုပ်သမား40ရာခိုင်နှုန်းဟာအခုအချိန်ထိအလုပ်ပြန်ဝင်နိုင်သေးပဲအလုပ်ပြန်ဝင်နိုင်မဲ့သူတွေလည်းအရင်ခက်ခက်ခဲခဲရုန်းကန်ပြီးရထားတဲ့လုပ်သားအခွင့်အရေးတွေပြန်ဆုံးရှုံးဖို့ရှိနေတယ်လို့မနေ့ကစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီလုပ်သမားတွေအနေနဲ့တကယ့်ကိုထိခိုက်နစ်နာဖို့အန္တရာယ်များနေပြီးစက်ရုံတွေဘက်မှလည်းအော်ဒါမှာတဲ့နာမည်ကြီးကုမ္ပဏီတွေရဲ့ဖိအားကြောင့်ဖြစ်သင့်ဖြစ်တိုက်တဲ့လုပ်ငန်းခွင်အခြေအနေကိုအောက်မှကန့်ချက်ရဖို့ခက်နေတယ်လို့ ILO ရဲ့ပိုကောင်းတဲ့လုပ်ငန်းအစီအစဉ်အဖွဲ့ကတာရာရန်ဂရန်ဂျန်ကဆိုပါတယ်။တာရာရန်ဂရန်ဂျန်ကပဲအရေးကြီးနေတာကအခုလိုသုံးစိတ်အ ਨੇ ဆုံးဖြစ်အောင်ပြိုင်ဆိုင်လုပ်နေတာကြောင့်လုပ်ပိုင်ခွင့်မရှိတဲ့အောက်ခြေလုပ်သမားတွေအများဆုံးခံစားရမယ့်အခြေအနေမျိုးမရောက်ဖို့လိုတယ်လို့ဒီလုပ်သမားတွေပေါ်ကိုဗစ်သက်ရောက်မှုအစီရင်ခံစာထုတ်ပြန်ပွဲမှာသတိပေးလိုက်ပါတယ်။ကိုဗစ်ကာလမှာစိုင်းတွေစက်ရုံတွေပိတ်ထားရတာကြောင့်ဝယ်လိုအားတွေကျကာကုန်ကျန်းတင်ပို့မှုပြတ်တောက်ပြီးအခုလိုဒုက္ခရောက်တဲ့အထည်ချုပ်လုပ်သားတွေထဲမှာအာရှကမြန်မာအပါအဝင်ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊တရုတ်၊အိန္ဒိယ၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဗီယက်နမ်ပါကစ္စတန်သတိလင်္ကာကအလုပ်သမားတွေပါဝင်တယ်လို့ဒီသုတေသနအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။